မြန်မာနိုင်ငံမှာယင်းကြီးကျုံနာမဲ့အမေရိကန်ကုမ္ပဏီတွေအတွက်အတားအဆီးအခက်ခဲပြီးအများအပြားရှိနေသေးတယ်လို့မြန်မာစီးပွားရေးနဲ့ယင်းကြီးမြုပ်နှံမှုအခြေအနေတွေနဲ့နှစ်ပေါင်းများစွာယင်းကြီးကျွမ်းဝင်ခဲ့သူအမေရိကန်ဥပဒေအကျိုးဆောင်ကုမ္ပဏီကိုတည်ထောင်သူတဦးကပြောလိုက်ပါတယ်သူတို့ရဲ့မြန်မာနိုင်ငံဆိုင်ရာကုမ္ပဏီခွဲကိုမကြာသေးခင်ကမှပိတ်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောတာပါအပြည့်စုံကိုတော့ဆက်ပြီးနင်းမြန်းထားတဲ့ကုကြော်သိန်းကပြောပြမှာပါရှင
်အမေရိကန်ပြည်တော်စုနယူးယောက်မြို့ခြေဆိုင် Hasselhoff and Rubin နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီရဲ့မြန်မာနိုင်ငံကုမ္ပဏီခွဲ Hasselhoff Rubin Meyer and Rose ဥပဒေအကျိုးဆောင်ကုမ္ပဏီ Limited HRMR ကို2023ခုနှစ်ဇူလိုင်လကစတင်ပြီး9နှစ်နီးပါးကြာဒီနှစ်ဖေဖော်ဝါရီလကုန်မှာပိတ်တော်မယ်လို့ဒီလဇန်းပိုင်းကကြေညာထားတာပါHRMR ဟာမြန်မာနိုင်ငံမှာပြောင်းလဲတဲ့ပြည်နောက်ပိုင်းပထမဆုံးဝင်လာတဲ့ပြည်ပဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်။အခုလိုရုံးပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာမှာအမေရိကန်ရဲ့ကြံရှိနေသေးတဲ့တန်ခတ်ရည်ရွယ်မှုရခိုင်ပြည်နယ်ပြည်ပခန့်နဲ့မြန်မာဆွေရရဲ့ပြည်တွင်းစီးပွားရေးမူဝါဒတွေကိုအဓိကအကြောင်းချက်ကြီးသုံးခုအဖြစ်ကုမ္ပဏီတည်ထောင်သူတူဖြစ်တဲ့ Mr. Avery Rose ကထောက်ပြပါတယ်။ဒီထဲကတန်ခတ်ရည်ရွယ်မှုနဲ့ပတ်သက်လို့သူပြောတာကတော့
The biggest sanctions which are pervasiveAnd do not allow for American businesses to be.
American စီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွားရေးပဲဖြစ်ဖြစ်ယင်းနှင်းမြှုပ်နှံတာပဲဖြစ်ဖြစ်လုပ်လို့မရအောင်ကြေကြေပြန့်ပြန့်ပိတ်ပင်ကန့်သက်ထားတဲ့အရေးယူမှုကတော့ Patriot Act ကအခန်း317နဲ့312တို့အောက်မှာပြဋ္ဌာန်းထားတဲ့ကန့်သက်ချက်တွေပဲဖြစ်ပါတယ
် Patriot Act ကို2001ခုနှစ်စက်တင်ဘာလ17ရက် American နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတော့ပြဋ္ဌာန်းခဲ့တာပါအဲဒီဥပဒေကြောင့်မြန်မာနိုင်ငံအနေနဲ့ကမ္ဘာနိုင်ငံတွေကိုဒေါ်လာနဲ့အစွဲပြောင်းလုပ်တော့မှအခက်အခဲတားဆီးတွေရှိနေသေးဆိုတာကို2019ခုနှစ်ဩဂုတ်လပြည်သူ့လွတ်တော်အစည်းအဝေးတွင်အဲ့ဒီအချိန်နိုင်ငံခြားရေးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောခဲ့ပါသေးတယ်။အဲ့ဒီကန့်သက်ချက်တွေပြဖြစ်နိုင်မှုဆိုရင်မြန်မာနိုင်ငံအနေနဲ့တက်ဆိုင်ရာဥပဒေနဲ့ပတ်သက်တဲ့လုံခြုံရေးတွေထုတ်ပြန်မှုလိုလေကြောင်းတရားမဝင်ငွေလွှဲလုပ်ငန်းတွေကိုစီးနင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နိုင်ဖို့လုံခြုံရေးတွေထုတ်ပြန်ဆောင်ရွက်ဖို့လိုအပ်နေကြောင်းတွေးကြည့်ရတယ်ဆိုပြီးသူဝင်ဦးကျော်တင်ကအစ်တော်မှတင်ကြခဲ့ပါတယ်။အဲဒီပြဋ္ဌာန်းချက်311နဲ့312တို့ကိုပဲဖြတ်ပြီးဖို့အဲဒီအချိန်နဲ့မရှိမနှောင်းပါပဲ။ဒီမနက်ငယ်မှာအခြေစိုက်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကအမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါသေးတယ်။ဒီအချက်အပြင်နောက်အချိန်တွေတခုကတော့ရခိုင်ပြည်နယ်ကပြည်ပခအချိန်တွေကိုမစ္စတာရိုးစ်ကထောက်ပြပါတယ
်။ For foreign companies it becomes a tremendous problem from a reputational risk because there is only one-sided story.
ဒီဘက်ကုမ္ပဏီတွေအနေနဲ့ဒီကိစ္စဟာနာမည်အထူးကိုက်ခံပြီးစဉ်းစားရမယ်ကြီးမားတဲ့ကြေညာတစ်ခုဖြစ်လာနေရပါ။ဘာကြောင့်လဲဆိုတော့သတင်းတွေကိုတစ်ဖက်ထက်ကပဲကြားနေရပါတယ်။ CNN တို့ BBC တို့မှတွေ့ရတာတွေသတင်းစာတွေမှာဖတ်ရတာတွေအားလုံးကတစ်ဖက်သက်သက်ကအကြောင်းအရာတွေပဲဖြစ်ပါတယ်။ဘာဖြစ်ခဲ့လဲ၊ဘာကြောင့်ဖြစ်တယ်၊အစိုးရကဘာတွေလုပ်နေရဲဆိုတာကိုရှင်းပြဖို့မြန်မာအစိုးရဘက်ကကြိုးစားတာမပါပါဘူး။ဒီအခြေအနေရှိနေတာကြောင့်မြန်မာနိုင်ငံမှာလုပ်ငန်းလုပ်နေတဲ့ပြည်ပကုမ္ပဏီတွေဟာသူတို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာဝေဖန်ပြောဆိုခံရတာတွေနဲ့ရင်ဆိုင်နေရတာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာခြင်းကပြောင်းလဲတိုးတက်မှုအများကြီးဖြစ်လာမယ်လို့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေပြောလင်းခဲ့ကြပေမဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်ပြီးအခုအချိန်ထိတိတိကျကျလုံဆောင်နိုင်တာမရှိသေးဘူးလို့ Mr. Rose ကထောက်ပြပါတယ
် And it isn't that they haven't tried but it they have been very timidin what they have been doing there is only
လူမလုတာတော့မဟုတ်ပါဘူးဒါပေမဲ့သူတို့လုတာတွေကအခိုင်အမာမဟုတ်ပဲတွန်းဆုပ်တွန်းဆုပ်နဲ့လုပ်နေတာပါလွန်ခဲ့တဲ့ဆစ်ဆစ်လကထုတ်ပြန်ပြီးစာမျက်နှာ12မျက်နှာပဲပါတဲ့စီးပွားရေးမူဝါဒပဲရှိပါတယ်ဘယ်လိုကြီးမားတဲ့အစီအစဉ်မျိုးကိုမှချမှတ်ထားတာမျိုးစပြီးအကောင့်တွေဖော်နေရမျိုးမရှိပါဘူ
းဒီပယူနီယုံနယ်မှုတွေဝင်လာဖို့ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုထိခိုက်နေစေတဲ့ဒီပတန်ခတ်ရည်ရွယ်မှုတွေကိုလုံးဝလုံသိမ်းဖို့ဒါခိုင်ကြတဲ့နဲ့ပတ်သက်ရင်မြန်မာဆွေရအနေနဲ့အခြေအနေကဘယ်လိုရှိနေလဲသူတို့ဘာလုပ်နေလဲဆိုတာကိုအပြင်းထန်အားစိုက်ပြီးရှင်းလင်းပြောဆိုဖို့လိုသလိုနောက်ဆုံးချက်ဖြစ်တဲ့စီးပွားရေးဆိုင်ရာပြည်တွင်းမူဝါဒအပိုင်းကတော့အစိုးရထိန်းချုပ်မှုအောက်မှာပဲလုံးဝရှိနေတာပါလို့မစ္စတာရုစ်ကပြောပါတယ်လက်ရှိဆွေရအနေနဲ့အုပ်ချုပ်မှုတန်း3နှစ်ကျန်နေသေးပြီးတကယ်တမ်းအလုပ်ဖြစ်မဲ့မူဝါဒတွေကိုရွေးချယ်ချမှတ်အကောင့်တွေပေါ်ဖို့လဲသူကတိုက်တွန်းပါတယ်မြန်မာနိုင်ငံကိုချင်းမြန်လို့ပြီးဆက်ဆံရနေတဲ့အသီးသီးမှကြွန့်ကျင်ကြတဲ့ပြည်ပရောက်မြန်မာနိုင်ငံဘွားတွေကိုဒေါက်တာစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့စူးစီးပြီး Technocratic Government လို့ဆိုတဲ့တက်တိနားလေကျွမ်းကျင်သူများပါဝင်တဲ့အစိုးရမျိုးဖွဲ့စည်းပါလို့ Mr. Avery Rose ကအကြံပေးတိုက်တွန်းပါတယ်ခင်ဗျာ